လက်ခိုင်ဖုန်းတက်ဘလက်ကွန်ပျူတာပစ္စည်းတွေကထွက်တဲ့လင်းရန်ကိုကြာကြာကြည့်တာကလူကြီးနဲ့ကလေးတွေရဲ့အိပ်ပျော်နိုင်မှုအခြေအတွေကိုထိခိုက်နိုင်တယ်လို့အဆက်ဆက်မရှိတဲ့သုတေသနစာတမ်းတစ်ခုမှမကြာခင်ကဒီပြုလိုက်ပါတယ်။စမတ်ဖုန်းနဲ့တက်ဘလက်ကွန်ပျူတာတွေကလူတွေရဲ့နေ့စဉ်ဘဝကိုအရင်မြန်မြန်ထိုးဖောက်လာတော့သိပ္ပံပညာရှင်တွေအနေနဲ့သူတို့ရဲ့တက်ရောက်မှုတွေကိုလေ့လာဖို့အချိန်သိမ်းမရခဲ့ပါဘူး။အဲ့ချိန်နီးလာတဲ့အချိန်မှာဒီလိုအသုံးပစ္စည်းတွေကိုတုံးရင်နှင်းချေချေအိပ်ပျော်ဖို့ကိုထိခိုက်နိုင်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်နဲ့ London King's College ကသုတေသနပြုသူတွေကပြောပါရယ်။အရေးပြတာကနေအဝါလုံမှုစီးချုံနဲ့စိတ်ကြယောဂါဖြစ်လာနိုင်တယ်လို့လည်းအရင်ကသုတေသနပြုမှုတွေမှာဖော်ပြထားပါရယ်။ရက်30ပိုင်းခြားအတွက်မှာလူကြီး653ယောက်ရဲ့ဖန်သားပြင်ကိုကြည့်တဲ့အချိန်နဲ့သူတို့ရဲ့အဲ့ချိန်နဲ့အရေးဝါမှုကိုတိုင်းတာပြီးတော့ကယ်လီဖိုးနီးယားတက္ကသိုလ်ကသုတေသနပြုထားတာပါ။အထူးသဖြင့်အိတ်ခဏီအချိန်တွေမှာဖန်သားပြင်ကိုကြည့်ချိန်များလေလေအိတ်ချိန်နဲ့ပြီးအရင်လဲမဝပဲဖြစ်တာကိုသိသလားဆက်ဆက်နေတာကိုတွေ့ရပါတယ်။တိုက်ကြီးလေးခုကသုတေသနပြုမှု20ကို London King's College မှာပြန်စစ်ဆေးမှုလုပ်ထားတာမှာကလေးရဲ့အိတ်ခန်းထဲမှာအင်တာနက်သုံးနိုင်တဲ့ပစ္စည်းတွေထားထားလို့ရှိရင်ကလေးရဲ့အေးဝါမှုကိုနှစ်ဆပိုတက်ရောက်နိုင်တယ်ဆိုတာကိုတွေ့ရပါတယ်ရှင်။